မက်ကန်သမားဆောင်တဲ့ဆောင်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူထုချင်းရဲ့ဝင်ငွေခွန်တွေကိုချော့ချပေးမဲ့အစီအစဉ်ကြောင့်ဝေါ်စထရီးတ်ငွေကြေးဈေးကွက်မှာအဆုတ်ရှင်ရဈေးတွေမနေ့တုန်းကမြင့်တက်သွားခဲ့တယ်လို့အာရှဈေးကွက်တွေမှာလည်းရှင်ရဈေးတွေအားကောင်းနေပါတယ်။ဒါပေမဲ့စက်မှုထုံးကားတဲ့နိုင်ငံတွေမှာအမေရိကန်ကော်ပိုရေးရှင်းကြီးလုပ်ငန်းကြီးတွေပေါ်အခွန်ကောက်ခံမှုလုံးအမြင့်ဆုံးဖြစ်ပြီးသမားဆောင်ကတော့အခွန်တွေကိုအကြီးအကျယ်ချော့ချပေးဖို့ပြင်ဆင်နေတာပါ။ကွန်တမတ်ချက်ပြင်ဆင်တဲ့စီစဉ်မှုဒီကနေ့ကြီးညာဖို့စီစဉ်ထားပြီးပြီးခဲ့တဲ့နေ့ထဲတမတ်ရွေးကောက်ပွဲမဲဆွေရမှာဂရီပေးထားတဲ့အတိုင်းလက်တလုံးတတ်မှတ်ထားတဲ့35ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိရှော့ချဖို့ကွန်ဂရက်စ်တော်ကိုတမတ်ကတိုက်တွန်းလိုက်မယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်အမေရိကန်မှာအခွန်ကောက်ခံမှုနှုန်းများလွန်းတာကြောင့်စီးပွားရေးလုပ်ငန်းအသစ်တွေကိုဆက်ဆံရမှာတခြားနိုင်ငံတွေနဲ့မရှင်းနိုင်ပဲဖြစ်နေရတယ်လို့လည်းအင်ဂျီရောပြောခွင့်ရရှော့ဆိုင်ကြကပြောဆိုထားတာပါကွန်ကောက်ကမှုစနစ်ပြုရင်ပြောင်းလဲဖို့အမေရိကန်ဥပဒေအမှတ်တွေဂရီပေးတာကနှစ်နဲ့ချီချောင်မြင့်နေဖြစ်တဲ့စီးပွားရေးလုပ်ငန်းကြီးတွေနဲ့တခြားလူတွေကိုခွန်လျှော့ပေးပြီးတခြားလူတွေကိုတိုးကောက်မယ်အစီအစဉ်တွေမှာအခြေတင်ဖြစ်စရာတွေပေါ်ပေါ်ရကတိုးမမှုကြီးအရာမထင်ပဲဖြစ်နေပါရဲ့။ဒီမှာတစ်ခါမြင့် Republican Party သတ်တော်အမှတ်တွေချားမှလည်းခွန်စနစ်ပြုရင်ပြောင်းလဲကိုပိုင်ယူဆတွေရှိနေတဲ့အတွက်သမားရဲ့အစီအစဉ်ကလွတ်တော်မှာလာနေချီပြီးကြားနာမှုတွေဆွေးနွေးမြင့်ခုမှုတွေနဲ့ကြုံရနိုင်ပါရဲ့။ဆိုရရင်ဘဏ္ဍာငွေကိုတိုးအောင်မလုပ်နိုင်ပဲခွန်တွေကိုရှက်ချကောက်ကပ်မယ်ဆိုရင်ဒေါ်လာထရီလီယံ20နီးပါးရှိတဲ့အမေရိကန်ရဲ့အကျိုးကြီးပုံများလာမှာဆိုရင်လည်းအကြောင်းလွတ်တော်မှချုပ်ကအခုကလေးကပြောဆိုနေတာပါဘဏ္ဍာရေးဝန်ကြီးစတီဗင်မနူချီကတော့ကွန်ဆင်ပြည်ရင်ကြောင်းလဲမှုကြောင့်စီးပွားရေးတိုးတက်လာပြီးခွန်တွေပုံရလာနိုင်တဲ့အတွက်သူတို့အနေနဲ့ဝန်ငွေပုံရလာမှာဖြစ်တဲ့အကြောင်းတင်းလာနေကောင်ကပဲပြောဆိုထားပါတယ်